လူသားတွေရဲ့လူနေမှုဘဝကိုအကြီးအကျယ်ပြောင်းလဲစေခဲ့တဲ့ lithium ion battery တီထွင်သူသိပ္ပံပညာရှင်3ဦးကို2019အတွက်ဓာတုဗေဒနိုဘယ်ဆုပေးရလိုက်ပါတယ်။ဒီသိပ္ပံပညာရှင်တွေရဲ့တီထွင်မှုဟာနိုဘယ်ဆုနဲ့ဘလောက်ထိုက်တန်လဲဆိုတာကိုဒေါက်တာပရိသာတင်ကပြောပြပေးမှာပ
ါ။ဓာတုဗေဒနိုဘယ်ဆုရတဲ့ဟာ lithium ion ဆိုတဲ့ပေါ့နော်ပြန်အားသွင်းလို့ရတဲ့ဓာတ်ခဲတစ်မျိုးနဲ့ပတ်သက်ပြီးတော့မှနိုဘယ်ဆုရကြပါတယ်။ဓာတ်ခဲအကြောင်းနည်းနည်းလေးပြောပြရင်ဘာကြောင့်သူတို့ထိုက်တန်ရလဲဆိုတာသိလာပါလိမ့်မယ်။ဓာတ်ခဲက lead cell ပေါ့နော်ခဲနဲ့လုပ်တဲ့ကျွန်တော်တို့ကားထဲမှာသုံးတဲ့ lead acid battery နောက်ပြီး nickel cadmium niket battery နောက် nickel metal hydride နောက်အခုနောက်ဆုံးပေါ်က lithium ion ပြီးတော့ lithium polymer battery အမျိုးအစားပေါ့နော်သုံးလေးမျိုးလောက်ရှိပါတယ
်ဒီ battery တွေထဲမှာနောက်ဆုံးတည်ထွင်တဲ့ noble ဆုရတဲ့ lithium ion battery ကတော့အခုဆိုနာယောဂါရှင်တွေသုံးတဲ့နှချက်သေးသေးလေးတွေကစားပြီးလျှက်စစ်ဆွမ်းရင်ထုတ်တဲ့စိတ်ုံကြီးတွေအထိသုံးနေကြတာပါဒီလိုအသုံးဝင်လာတဲ့ lithium ion battery ထုတ်နိုင်အောင်အဆင့်ဆင့်စ조사ခဲ့ကြရတာဖြစ်ပါတယ်
။ပထမအဦးဆုံးစတွင်ခဲ့တဲ့ဟာတော့ lead battery အဲ့ဒါကတော့18ရာစုကပြင်သစ်ယူပါဗေဒပညာရှင်တဦးကတွင်ခဲ့ပါတယ်။နောက်19ရာစုအစောပိုင်းလောက်ကြတဲ့အခါဆွီဒင်ကသိပ္ပံပညာရှင်တကူက nickel ဆိုတဲ့ဓာတ်ထုနဲ့ cadmium ဆိုတဲ့ဓာတ်ထုကိုလျှက်လိုက်ရေထဲမှာထည့်ပြီးတော့ nickel cadmium ကိုတွင်ခဲ့ပါတယ်။အဲ့တော့ lead acid battery လောက်တော့မလေးဘူးပေါ်ပေါ်ပါပါနဲ့ပြန်နိုင်ပါတယ်။ဒါပေမဲ့ nickel cadmium battery ကဓာတ်အားကုန်အောင်သုံးပြီးမှပြန်အားသွင်းလို့ရတယ်။အားပြန်ဖြည့်တဲ့ nickel cadmium ရဲ့ပြဿနာပါလေဆိုလို့ရှိရင်သူ့မှာ elephant memory လို့ခေါ်ကြပါတယ်။ဆယ်ရာခိုင်နှုန်းပဲပြန်သုံးလို့ရတော့တယ်။ဓာတ်အားအကြာကြီးတွင်းရတာကလည်း၄၀၀လေးလေးသေးတယ်။ခဲ battery လောက်တော့မလေးတော့ဘူးပေါ့။အဲ့တော့နောက်ပိုင်းမှာ nickel metal hydride ဆိုတဲ့ဟာကို nickel ဆိုတဲ့ဓာတ်ထုတစ်မျိုးနဲ့ cadmium နဲ့အဲ့ဒီနှစ်ခုပေါင်းပြီးတော့ nickel metal hydride battery ထုတ်ပါတယ်1980အလောက်မှာစပြီးတော့ထွင်ခဲ့ပါတယ် nickel cadmium လို့ elephant memory မရှိတော့ဘူးသွားပြီးပလတ်ထိုးထားလိုက်သူကတရားပြန်ပြည့်တရားစလုံးကုန်အောင်သုံးလို့ရတယ်ပေါ့နော်အဲ့ဆိုတော့ဒါအဆင့်ကိုတော်တော်မြင့်သွားပါပြီဓာတုဗေဒ noble ဆုရတဲ့အားနဲ့ပတ်သက်လို့ကတော့ဒီ lithium ion ပေါ့နော် lithium မဟုတ်ဘူးနော် lithium ion lithium ion battery တော့1990လောက်မှာစပြီးတော့ပေးလာကြတည်ထွင်ကြတာဖြစ်ပါတယ်
ဒီစစ်ဆွမ်းအားကိုထုတ်ပေးဖို့အတွက်ဘက်ထရီတွေဘယ်လိုအလုပ်လုပ်တယ်ဆိုတာကိုကြည့်ရအောင်ပါအ
ဲ့တော့လောလောပြောရရင်ဓာတုဗေဒဓာတ်ပြောင်းလဲမှုကနေပျက်စစ်ကြီးတာကနေပြီးတော့မှဒီလျှက်စစ်တက်ရတာပါဘက်ထရီထဲမှာဓာတုဗေဒဓာတ်ပြောင်းလဲမှုရှိတယ်အဲ့ဒါကြောင့်ဖြစ်တာလျှက်စစ်ကိုသွားဖမ်းပြီးတော့တိမ့်ထားလို့မရအောင်ဒါပေမဲ့ဓာတုပစ္စည်းတွေကိုပြတ်လိုက်အရေးထဲမှာဓာတုဆွမ်းရင်အဖြစ်တိမ့်ထားပြီးတော့လျှက်စစ်ဆွမ်းရင်ပြောင်းပေးလို့ရတာဟာဘက်ထရီဓာတ်ဝိုးရဲ့အခြေခံသဘာဝပဲအမျိုးမတူဓာတ်သဘာဝမတူတဲ့သတ္တုနဲ့လှုပ်ထားတဲ့ဖိုတိုင်ဒါမှမဟုတ်လို့ရှိရင်အဖိုပြားနဲ့အမတိုင်နဲ့ပျက်စစ်စီးနိုင်တဲ့လျှက်လျက်အရေထဲမှာပေါ့နော်အပြင်ကနေဝါယာကြိုးနဲ့မီးလုံးတစ်ခုနဲ့ဆက်တွေ့လိုက်ရင်မော်တာလေးတစ်ခုနဲ့ဆက်လိုက်လို့ဖိုတိုင်ကအီလက်ထရွန်တွေကပျက်လျက်အရေကိုဖြတ်ပြီးတော့အမတိုင်စီးဆင်းတာပျက်စစ်ထွက်လာတာပါပဲအဖိုတိုင်အမတိုင်မှာရှိတဲ့ဓာတုပစ္စည်းတွေရဲ့ဓာတ်သဘာဝဓာတုပြောင်းလဲမှုကြောင့် outside lead oxide လောဟမျိုးဖြစ်သွားတာနဲ့ဓာတ်ပြူမှုဆက်မဖြစ်နိုင်တော့အဲ့အခါကျတော့ဓာတ်ခဲအားမရှိတော့ဘူးဆိုတော့အဲ့ဒါကိုပြောတာပါအိမ်မှာလော်လော်လုံးလို့ရတာရှိပါလားအာလူဒါမှမဟုတ်လို့ရှိရင်တန်ပြာတီကိုအာဒီဘက်ကတန်ချောင်းတစ်ချောင်းဒီဘက်ကသွတ်ချောင်းတစ်ချောင်းပေါ့နော်ဟိုဘက်ဒီဘက်ဒီလုံးသေးသေးလေးနဲ့ကျိုးဆက်လိုက်လို့ရှိရင်ဒီမှိမ့်မှိမ့်လေးမြင်ရတယ်အဲ့ဒါ battery ရဲ့အခြေခံသဘောပဲပေါ့နော
်ဓာတုဗေဒ noble ဆုရခဲ့တဲ့သိပ္ပံပညာရှင်၃ဦးကတော့ New York Binghamton တက္ကသိုလ်ကM. Stanley Whittingham, Texas Tegaluga, John B. Kutanap, Japan and Nagura Tegaluga, Akira Yoshinuru Pipare, D. Sushan Tongu, Bari Tuditana, Lokera Bari.
ဒီနေ့ Noble ဆုရသူ၃ဦးက1980လောက်ကစပြီးတော့သူတို့ lithium ion battery ကိုစူးစမ်းခဲ့ရပါတယ်။အဲ့တော့ nickel cadmium ပေါ့နော် niket battery ရော nickel metal hydride battery တို့စပေါ်တဲ့အချိန်မှာပိတ်လေးတဲ့အတွက် lithium ion battery ကိုစပြီးတော့သူတို့တီထွင်ဖို့စူးစမ်းတယ်။အဲ့တော့1980လောက်ကဘာဖြစ်တယ်လဲဆိုတော့အဲ့အချိန်လုံးကတကဘာလုံးမှာ fossil fuel လို့ခေါ်တဲ့ကမ္ဘာမြေအောက်ကနေဖွံ့ဖြိုးရတဲ့ရေနံလောင်စာသဘာဝတန်ွေရှားပါမှုကအဲ့အချိန်မှာတော်တော်ကိုကျက်တနာစပေါ်တဲ့အခြေအနေအဲ့တော့ရေနံလိုတဘာဝရုပ်ကျွင်းရရတဲ့ဆွမ်းအင်ကိုသိပ္ပံပညာရှင်တွေကအစားထုတ်ဖို့စူးစမ်းနေစူးစမ်းနေတဲ့အထက်မှာအဲ့ဒီပေါ်မော့ခ်ဝစ်တင်ဟမ်ကအဲ့ဒါစူးစမ်းနေနေအမှန်မထင်တဲ့နဲ့လျှက်စစ်ဆွမ်းအင်ကိုအများကြီးတူလောင်နိုင်တဲ့ဆွမ်းအင်တူလောင်မှုများတဲ့အဲ့ဒီတိုက်တီနီယမ်ဆัลဖိုက်နဲ့လစ်သီယမ်အိုင်ယွန်ကွန်ပေါင်းတက်တူတမျိုးစတွေ့တယ် 对嘞，看嘛，他有早差比咯，差比咯，就是利拉加啦，不咯？哎嘛 ，lithium ion battery 老奶奶说的哈个，差比对个啦嘛。那现在老加嘞，看加咯，把某个 good enough 个 titanium sulfide 啥 ，titanium dioxide 呢 ，lithium 呢？噶，不比咯，也是都老难买，是比咯多啊。theory 呢多偏吧嘞，哎，老几比嘞，看下，通过啊，实证啊，古呢老家嘛，诶，日本那样噶，古你这古啊 ，Dr. Yoshino 啊，你不嘛有种一点 iron battery 股，后面是啊，超偏那呢，这地包括都五个，前面啊，七八，啊，蛮少路线的，一点 iron battery 呢，不得的好，大陆别的 ，Nobel 数，一点呐，加拿大。
ทั้งคู่ก็เสร็จมาสิ่งที่เขาเจอแล้วเลยลิเทียมไอออนแบตเตอรี่อะปอบาร์บีอาร์ติกันดูอาร์เลียนตัวนี้เลยด้วยแล้วก็ฟงด้วยแล็ปท็อปด้วยกันนี่เสียสิ่งกัดที่เนี่ยเรื่องมาต้องนี่จ้าละปะถ้าเป็นที่แบตเตอรี่ก็เปลี่ยนเปลี่ยนส่วนด้วยสิ่งก็ยากเลยส่วนประมาณนั้นตัวมีอะไรกูเลยเปลี่ยนมาตัวเอาตั้งท่าเป็นไหนมาเลยที่เราส่งไปลิเทียมไอออนแบตเตอรี่ตัวนี้จริงบ้างลีรางงาดังแล้วที่กูจะอาเปลี่ยนตัวนี้ยากอะไร ตัวเนี่ยเทมาซีเนี่ยดารุปีซีเนี่ยลงว่ามาเจ้าเนี่ยตัววีทีปอนอ่ะเจ้าเลี้ยงงานเราสูรุษเนี่ยมีไอ้ตรงนี้อยากก่อนคุณเอาส่งโปรเจสต์ละปอนอ่ะการที่คุณลงเลี้ยงเส้นเนี่ยมาเนี่ยเล็กสิ่งที่ก็การสูรุษเนี่ยเราไปเลี้ยงไอ้แบตเตอรี่ตัวใหม่อันนี้เท่าไหร่บีสูรุษเนี่ยเนาะเลี้ยงเส้นการการเสียจะอาจจะละปอนสูรุษเนี่ยเราจะสิ่งมาตรงไปเนี่ยเลี้ยงเส้นเปลี่ยนชาร์จลูกบีโร่ตรงเนี่ยการอันนี้ไอ้โฟล่าวาเ
ကျွန်တော်တို့ကတော့ဒီနေ့ကိုယ်စားကြလို့ရှိရင်တပတ်ပတ်တယ်ဒါပေမဲ့ဒီနေ့ကိုယ်စားကြလို့တပတ်ပတ်နေတဲ့အချိန်မှာအာကာသစခန်းနဲ့နေချာကိုကဘာရောက်သွားတယ်ဒီနေ့တုံးတယ်လောက်ကပေါင်နေတဲ့နေရာပေါ့နော်အဲ့အချိန်ကြလို့ရှိရင်ဘက်ထရီတွေတုံးရပါတယ်ကျွန်တော်ကနီကယ်ကက်ဒမီယမ်တို့အိုင်အန်ဘက်ထရီတွေဆိုလာပြားတွေကနေပြီးတော့အဲ့ဘက်ထရီတွေတုံးတယ်အခုမနစ်ကစပြီးတင်အိုင်အန်ဘက်
မှာပဲကျန်းသာလိုက်ရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံတော့ပြန်ပါမယ်။